ဖိတ်ခေါ်ပြစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်အရှိပိုင်းမှာဝါပြည်သွေးစည်းညီညွတ်ရေးတက်မလို့ UWSA နဲ့မြန်မာအစိုးရတက်မလို့တို့အကြားစစ်ရေးတင်းမာနေလို့တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်လူလက်ရေးတက်မလို့ခရိုင်အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစေးရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်ကချင်ပြည်နယ်အတွင်းကမျိုးနွယ်စုတချို့ကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။
ကျမကနူပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်လူလက်ရေးတက်မတော် KNA ကိုနိုင်ငံတော်ကဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကြဖို့နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုးရေးစာချုပ် NCA မှာလက်မှတ်ရေးထိုး�ဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာအင်အား 8,000 ကျော်ရှိတဲ့လူထုကလမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်အောက်တိုဘာလ31ရက်နေ့ကပြုလုပ်တဲ့အဲ့ဒီလမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာကချင်ပြည်နယ်အတွင်းနေလီစုမျိုးနွယ်စုလက်ချိတ်လိုဝေါင်နဲ့ရှမ်းမျိုးနွယ်စုတို့ပါဝင်ခဲ့ကြပါတယ်စစ်မှန်တဲ့ငင်းချမ်းရေးရဖို့တိုက်ပွဲတွေရပ်တန့်ဖို့ကချင်လူလက်ရေးတပ်မတော် KNA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်ပဋိပက္ခတွေဖြေရှင်းရမှာအထောက်အကူဖြစ်စေမယ်လို့ဦးဆောင်သူတူဦးဖြစ်တဲ့စိုင်းထွန်းရင်ကပြောပါတယ်တပ်ဖက်ကလည်းအစိုးရတပ်မတော်အနေနဲ့ထိုးစစ်ဆင်နေတာတွေရပ်တန့်ပေးဖို့ဘာသာပေါင်းစုံစုတောင်းပွဲတွေလည်းပြုလုပ်နေပါတယ
်မွန်ပါတီကခုပေါင်းစည်းဖို့အတွက်ညှိနှိုင်းပေါင်းစည်းရေးအဖွဲ့ရဲ့ဂျာဝန်ဆွေးနွေးပေးမှုကိုလက်မခံဘူးဆိုရင်ပါတီဝင်အဖြစ်ကနေအကုန်လုံးနှုတ်ထွက်ကြမယ်လို့မွန်ပြည်နယ်ချောင်းဆုံမြို့နယ်ကမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီ AMDP ပါတီဝင်တွေကထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့စနေနေ့ကဖိအားပေးတောင်းဆိုလိုက်တာပါမွန်ပါတီကခုဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ပေါင်းစည်းရဲ့အတွက်ပေါင်းစည်းရေးလမ်းပြမြေပုံရေးဆွဲရေးမှာကိုယ်စားလှယ်ပါဝင်ဖို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကလူလွတ်ပေးခြင်းမရှိတဲ့အပေါ်ပါတီဝင်တွေကနှုတ်ထွက်ဖို့ပြောဆိုလာခြင်းပဲဖြစ်ပါတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ဟာ2015ရွေးကောက်ပွဲတုန်းကမွန်လူမျိုးတွေကိုကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီတစ်ခုဖြစ်ပြီးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတနေရာနဲ့မွန်မျိုးသားပါတီက3နေရာစုစုပေါင်း4နေရာအနိုင်ရရှိခဲ့ပါတယ
်ရခိုင်ပြည်နယ်အနောက်ဘက်ဘင်္ဂလားမြန်မာနယ်စပ်မောင်တော်ခရိုင်အတွင်းမှာတရားဥပဒေစိုးမိုးရေးနဲ့ဒေသလုံးကြုံရေးအတွက်တာဝန်ထမ်းဆောင်ဖို့ဒေသတရရဲတပ်ဖွဲ့ဝင်နေရာကိုတိုးချဲ့ဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်နယ်အစိုးရကပြောပါတယ်နိုဝင်ဘာပထမပတ်ကစပြီးရှောက်လွာတွေကိုသက်ဆိုင်ရမှာစတင်လက်ခံနေပါပြီတာဝန်ထမ်းဆောင်လူတွေကတော့အ ਨੇ ဆုံးအခြေခံမူလတန်းအဆင့်ရှိမှာဖြစ်ပြီးအသက်18ကနေ35နှစ်အထိသတ်မှတ်ထားပါတယ်ကြီးကန်းပြင်နယ်ကြားဆောင်ရဲဌာနချုပ်နဲ့စစ်တွေမျိုးတွေမှာနှစ်တုပ်ခွဲပြီး6လတင်နန်းပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးမင်းအောင်ကပြောပါတယ်အောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာရှိတဲ့နေကြားဆောင်ရဲစခန်းတွေကိုအကြမ်းဖက်သမားတွေတိုက်ခိုက်ပြီးနောက်အစိုးရကအခုလိုစစ်ဆင်လာတာဖြစ်ပါတယ
်ချင်းပြည်နယ်ဖလမ်းမြို့နယ်မှာရှေ့တန်းကပြန်လာတဲ့အစိုးရတပ်မတော်စစ်ကြောင်းကိုကြိုဆိုဖို့ဒေသခံလူထုကိုစင့်ခေါ်တဲ့ဖလမ်းခရိုင်အထွေထွေအုပ်ချုပ်ရေးမှူးရဲ့စီစဉ်ဆောင်ရွက်ချက်ကိုဖလမ်းလူငယ်အဖွဲ့ကရှုတ်ချလိုက်ပါတယ်နိုဝင်ဘာ1ရက်နေ့ကဖလန်းလူငယ်အဖွဲ့ကကြေညာချက်နဲ့ထုတ်ပြန်ကန့်ကွက်ခဲ့တာပါရှစ်တန်းကပြန်လာတဲ့ဖလန်းချေဆိုင်ခလရ268လက်အောက်ခံစစ်ကြောင်းကိုကြိုဆိုဖို့အောက်တိုဘာလ29ကနေ31ရက်နေ့ထိဒေတာခံတွေဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုခရိုင်ထွေထွေအုပ်ချုပ်ရေးယုံကဆင့်ခေါ်ခဲ့တယ်လို့လူငယ်အဖွဲ့ကောင်းဆောင်ကပြောပါတယ်
ကရင်ပြည်နယ်မှာအာဏာပိုင်တွေကမြေယာသိမ်းဆည်းမှုတွေဇက်တိုက်ပြုလုပ်လာတယ်လို့ကရင်မြေယာစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ပါတယ်ကရင်ပြည်နယ်မှာရှိတဲ့မြို့ရွာ9မြို့နယ်ကမြေယာသိမ်းဆည်းခံရတဲ့ကျေးရွာ48ရွာကိုအခုနှစ်ဧပြီလမှာ ကရင်ပြည်နယ်အရက်ဖက်အဖွဲ့ကစတင်ကွင်းဆင်းစုစည်းပြီး2016အောက်တိုဘာလနောက်ဆုံးပတ်မှာဇွဲကပင်တက်တဲ့ဒုရမြေကောင်းစင်နဲ့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။ညီပေါင်းစုံနဲ့တင်းစီခံရတဲ့မြေယာတွေကိုပြန်ရဖို့ရခင်အစိုးရထံတင်ပြတောင်းဆိုပေမဲ့လည်းတစုံတရာဆောင်ရွက်ခြင်းမရှိတဲ့အတွက်အခုအာဏာရလာတဲ့ NLD အစိုးရစီကပဲမျောလင့်ရတယ်လို့မြေယာအသိစီခံရတဲ့တောင်သူတွေကပြောပါတယ်။1988ခုနှစ်ကနေ2009ခုနှစ်အထိကရင်ပြည်နယ်အတွင်းမှာအာဏာပိုင်တွေကမြေယာသိမ်းဆီးမှုတွေဇက်တိုက်လုပ်ခဲ့တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမိုင်းလာနေမြေအတွင်းကိုရောက်ရှိနေတဲ့ဝါတက်တွေအော်တိုဘာလ24ရက်နေ့နောက်ဆုံးထားပြီးတက်ဆုပ်ဖို့ဝါတက်ဖွဲ့ကိုမြမအစိုးရတက်မတော်ကညွန်ကြားတဲ့နောက်ပိုင်းဝါတက်ဖွဲ့တွေတက်ဆုပ်တာမရှိတဲ့အတွက်နှစ်ဖက်စစ်ရေးပြိုင်ဆိုင်တိုးချဲ့မှုတွေပြုလုပ်နေပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA နဲ့တက်မတော်တို့တိုက်ပွဲဖြစ်ပွားလာနိုင်ဖွယ်ရှိပါသလားတိုက်ပွဲတွေဖြစ်လာရင်ဘလို့ကြေရိုက်မှုတွေဆုံးရှုံးမှုတွေဖြစ်လာနိုင်မလဲဒီအကြောင်းကိုဆိုင်းမွန်းကနေပြီးမြမငင်းချရေးကိုပံ့ပိုးမှုပေးနေတဲ့ပြည်ထောင်စု Institute Director ဥခွန်ဆိုင်ကိုတွေ့ဆုံမေးမြန်းထားပါတယ်
။အောက်တိုဘာလ28ကနေ31ရက်နေ့လောက်ထိတက်မတော်ကကွယ်ရေးဦးစီးချုပ်ပုချုပ်ကြီးမင်းအောင်လိုင်ကတရုတ်ပြည်ကိုတွားနေပါတယ်။အဲ့ဒီခရီးစဉ်ကဒီဝတ်တက်နဲ့တက်မတော်ကြဖြစ်ပွားနေတဲ့စီးရီတင်းမာမှုတွေပြေလျှော်မှုတွေဖြစ်လာနိုင်မလားခင်ဗျာ
။ဒါတော့ကျွန်တော်တို့ကြည့်ရမှာကတရုတ်ပြည်ကနေဒီဗမာတက်မတော်ကိုရော UWSA ကိုရောသူတို့ကလက်နဲ့ထောက်ပံ့ထားတယ်ဥပမာဆိုတော့ဗမာတက်မတော်ကိုတော့လိန်မြန်ပေးတယ်ဒါပေမဲ့လိန်မြန်ပြစ်ချတဲ့လက်နဲ့ကိုတော့ဝါကိုပေးတယ်သူကဆိုလိုချင်တာတော့ခမရတို့ကိုမတိုက်စေချင်ဘူးပေါ့ဗျာတိုက်လို့ရှိရင်လည်းခမရတို့နှစ်ဖက်စလုံးနစ်နာမှာပေါ့အများဆုံးနစ်နာမှာတော့လူထုပေါ့
ဒါဆိုတိုက်ပွဲကဖြစ်ပွားဖို့အလားအလာမရှိဘူးလား
ဒီကိစ္စကအမှန်တမ်းပြောရခဲ့တဲ့ကိစ္စပေါ့ကျွန်တော်ဒုတိယကဘာဆင့်မဖြစ်ခင်တော့လေပထမကဘာဆင့်မှာဘလောက်သေးကြေဆုံးရှုံးကြရဲဆိုတာတကောင်းဆောင်နေအကုန်လုံးသိပြီးပြီပဲဒါကြောင့်မလို့ဘယ်နည်းနဲ့မှနောက်ထပ်ကဘာဆစ်ဆိုမဖြစ်နိုင်ဘူးလို့ပြောကြတယ်ဒါပေမဲ့ဘလောက်ပဲပြောပြောဖြစ်ခဲ့တယ်အခုလဲကျွန်တော်တို့ကနောက်ထပ်တစ်ခါမဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောလို့မရပါဘူ
းအဲ့ဒီလိုဆိုရင်ဆိုရတတ်မတော်နဲ့ဝတ်တတ်မတော်တို့တိုက်ပွဲဖြစ်ပွားခရင်တိုင်းပြည်အတွက်ကိုဆရာတို့လုပ်နေတဲ့ငင်းချမ်းရဲ့အတွက်ကိုဘယ်လိုဖြစ်လာနိုင်မှာလဲခင်ဗျာ
ခွာရဲ့မဟာမိတ်တွေကဗမာတက်မတော်နဲ့တိုက်နေကြတယ်။နာ KIA တို့ AA တို့ TNLA တို့ MNDAA တို့ SSA မြောက်ပိုင်းတို့သူတို့ကတိုက်နေကြတယ်။ဒီနေရာမှာ UWSA ကထောက်ဝင်ပါလာပြီဆိုရင်စစ်ပွဲကအများကြီးပြန့်သွားနိုင်တယ်။အ ਨੇ ဆုံးပြန့်မှာကဘယ်မှာလဲဆိုတော့ရှမ်းပြည်မြောက်ပိုင်းရဲ့အလဲပိုင်းရဲ့နောက်ပရမအရှိပိုင်းပေါ့။အဲ့လိုမျိုးဖြစ်လာမယ်ဆိုရင်ကျွန်တော်တို့၅နှစ်သမရာကြီးဦးသိန်းစင်ဦးဆောင်ပရမလုပ်ခဲ့တဲ့ဒီငင်းချမ်းကြီးဖြစ်စဉ်ကြီးလည်းသူကပြက်ပြားသွားနေတာသိကြပါတယ
်ဟုတ်ကဲ့တိုက်ပွဲမှာဖြစ်အောင်ဘယ်လိုလုပ်ရင်ကောင်းမလဲခင်ဗျာ
အစိုးရဘက်ကနေပြတော့မှဝနဲ့စစ်ဆက်ဆွေးနွေးဖို့ကမ်းလှမ်းနေလို့ကျွန်တော်တို့ကြားရတယ်ဒီလိုကမ်းလှမ်းတာကိုသူတို့လည်းလက်ခံတင်ပါတယ်ကျွန်တော်တို့ဒီဟိုပြစ်ခတ်မဲ့အစားငင်းခုံတာပိုကောင်းပါတယ်တပ်မတော်ဘက်ကလည်းအမခံမကျေပေးရမှာပေါ့နော်ကျွန်တော်တို့ကဂျာနီဝါရကိုခိုင်ခိုင်မြဲမြဲပဲဆွဲကင်ထားတယ်ဘယ်ဘက်မှမလိုက်ဘူးဆိုတာကိုသူတို့အမခံချက်ထပ်ပေးရမှာပေါ့ဒီတော့အားလုံးပူပေါင်းပြီးမှနော်စစ်မဖြစ်ရေကိုဝိုင်းလုကြမယ်ဆိုလို့ရှိရင်ဒီကိစ္စလုံးဝအောင်မြင်နိုင်မလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
တိုင်းသားဒေသတွင်မြန်မာတပ်မတော်ကနေထိုးစစ်ဆင်နေရာတွေရပ်တန့်ပြီးအမြန်ဆုံးငြိမ်းချမ်းရရှိဖို့အတွက်ကချင်ပြည်နယ်မြစ်ကျနားမြို့အတွင်လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းပြီးအောက်တိုဘာလကုန်လောက်မှာငြိမ်းချမ်းစွာစီတန်းလှည့်လည်လမ်းလျှောက်ဆူတောင်းခဲ့ကြပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ
်ကချင်ပြည်နယ်မြစ်ကျနားမြို့အတွင်မှာဘာသာပေါင်းစုံလူမျိုးပေါင်းစုံစုပေါင်းပြီးပြည်တွင်းငင်းချမ်းရေးအမြန်ရရှိရေးငင်းချမ်းစွာစီတန်းလှည့်လည်လမ်းလျှောက်ဆူဆောင်တဲ့အစီအစဉ်ပြုလုပ်တာနဲ့ပတ်သက်ပြီးတော့ပွဲဖြည့်မြောက်ရေးကော်မတီဝင်တူဦးဖြစ်တဲ့ဦးကျော်စန်းလောကခုလိုပြောပါတယ
်။ရင်းတော့ကနေထားကတော့ဘာဖြစ်ကျွန်တော်တို့ထင်ဒေတာမှာဖြစ်တဲ့ခါကျတော့ကချင်တွေကပဲကမကထားလုပ်ပြီးတော့စီယုံပြီးမှသာဦးဆောင်တဲ့နေထားပါတော့ဒီတစ်ခါမှကျတော့အားလုံးကပါဝင်မှအားလုံးကဦးဆောင်ပြီးမှအားလုံးကပဲဒါနီလန်တစ်တေရှာပြီးမှဒါအားလုံးတူမှပဲသွားနိုင်မယ်ဆိုတဲ့အနေထားမှာအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတော့ဒီတစ်ခါတော့ပိုပြီးကြည်ကြဲပြန့်ပြန့်ရရှိတဲ့နေထားဖြစ်ပါတယ်။
အော်တိုဘာလနောက်ဆုံးပတ်မှာပြုလုပ်ခဲ့တဲ့ငိမ့်ချန်းစွာစီတန်းလှည့်လည်ခြင်းစုတောင်းစီစဉ်ဟာကချင်၆မျိုး၊ရှမ်းမျိုးနယ်စုတွေ၊ကိုရခါဟိန္ဒူမျိုးနယ်စုတွေ၊ဗမာမျိုးနယ်စု၊ဗုဒ္ဓဘာသာဝင်တွေနဲ့အစ္စလမ်ဘာသာဝင်တွေပါဝင်ပြီးအရင်ကထက်ပိုကြီးကျန်ပြတဲ့အခြေအနေရှိတယ်လို့ပွဲဖြည့်မြောက်ရေးကော်မတီဦးကျော်စန်းလော်ကပြောပါတယ်။ ကချင်းပြည်နယ်သွင်းတမကမြန်မာနိုင်ငံတခွန်းလုံးတည်ငြိမ်ငြိမ်းချမ်းစေခြင်းနဲ့အတွက်အခုအစီအစဉ်မှာပါဝင်ရတာဖြစ်တယ်လို့ကော်ရခန်းအမျိုးသမီးတူကပြောပါတယ
်။
မြန်မာသမ္မတကနေတိုင်းဒါဒီရတဲ့မှာနေမြေရှင်းလင်းရေးလှုပ်ဆောင်လာတာကြောင့်သမ္မတနဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားစစ်ပွဲဖြစ်ပွားလာရတယ်လို့ကချင်းဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကသူ့အမြင်ကိုခုလိုပြောပါတယ
်။ကျွန်တော်အနေနဲ့မြင်တော့စစ်တပ်ကတော့အနေနဲ့ကတော့ညီညီဆိုးဖို့စစ်တိုက်မှလည်းစစ်တပ်ကအလုပ်ရှိတယ်ဆိုတဲ့ပုံစံမျိုး
တိုက်ပွဲတွေရတန်းကြီးပြည်တွင်းငြိမ်းချမ်းရေးတို့အတွက်မြန်မာနိုင်ငံနှက်ဆန္ဒဖော်ထုတ်မှုတွေအော်တိုဘာလတွင်မှာဆက်တိုက်ပြုလုပ်လာခဲ့ကြတာပါ။ပြည်တော်စုငြိမ်းချမ်းရေးညီလာခံကို23ရာစုပင်လုံးညီလာခံပရမကျော့ပြီးနောက်ကချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်အရှိပိုင်းမှာဝါပြည်သွေးစည်းညီရွေးရေးတပ်မတော် UWSA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစစ်ရေးတင်းမာနေလို့တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်လူလက်ရေးတပ်မတော် KNA အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စည် NCA စာချုပ်လက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးတည်ဆောက်ဖို့ကချင်ပြည်နယ်အတွင်းနေမျိုးနွယ်စုတို့ချို့ဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။
တော်ရရှိနေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA